ဒီကဘူရာစီတောင်ကိုတက်ခဲ့ကြတဲ့တောင်တက်အဖွဲ့တွေတဲကအဖွဲ့ခေါင်းဆောင်နဲ့အဖွဲ့မန်နေဂျာနှစ်ယောက်ပျောက်နေတဲ့ကိစ္စအနှစ်ပတ်သက်ပြီးတော့နောက်ဆုံးအခြေအနေလေးသိထားတာအရင်ပြောပြပေးပါဦးရှင်ဆက်တယ်များတဲ့ကောမြင့်မြင့်နဲ့ကိုဝင်မင်းတူနေရတော့ဒီနေ့အချိန်ဒီဘာမှထပ်ဆက်တယ်မြောက်သေးပါဘူးနောက်ဆုံးတဟန်တန်းရွာကိုလည်းရောက်ရှိလာခြင်းတော့မရှိသေးပါဘူးပြီးတော့ဒီကလေး သူတို့နိုင်ဆုံးအကောင်းဆုံးဖြစ်အောင်ကြိုးစားပြီးတော့တွေ့အောင်ရှာဖွေပါမယ်လို့သူတို့ပြောထားပါတယ်ခင်ဗျာ။ပြီးတော့ဒေသခံအနာပိုင်းအဖွဲ့အစည်းတွေကလည်းလိုအပ်တာတွေကိုကြီးဝိုင်းဝန်းကူညီဆောင်ရွက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ကယ်တင်ရေးဆောင်ရွက်နေတဲ့ဒီပူတော်မျိုးအခြေစိုက်ကိုသူတို့မီတာစုဝင်တွေဒီနေ့ကုမ္ပဏီဖွဲ့ရတယ်သူတို့ခေါ်သွားပေးပါတယ်ခင်ဗျာ
။ခုသူတို့နှစ်ယောက်ပြောင်းနေတာ17ရက်လည်းရှိနေပြီဆိုတော့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့သူတို့နှစ်ယောက်ကိုရှာတွေ့ဖို့အတွက်ဘလို့ရှာဖွေမယ်လို့စီစဉ်ထားတာတွေရှိပါလေအခက်ခဲရှိနိုင်ပါလားရှင
်ဟုတ်ကဲ့ပါအဲ့ဒီသူတို့ပြောက်ဆုံးနေတဲ့နှစ်ယောက်ကိုတော့ကုညီကယ်ဆယ်နိုင်ဖို့ကတော့လက်ရှိကျွန်တော်တို့ဆရာတွေသူပဲနဲ့ကျွန်တော်တို့ဒီဒေတာအမနာပိုင်းတွေကပူတော်မှာခြေဆိုင်ပြီးတောင်းရနေတာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့သူတို့ရဲ့အခြေအနေကိုတိကျမသိသေးပါဘူးသူတို့လည်းမနေ့ကပူတော်ရောက်ပြီးတော့မှအာချင်းအစည်းအဝေးတွေညှိနှိုင်းဆောင်ရွက်နေတာပဲကျွန်တော်သိပါတယ်သူတို့ပြောက်ဆုံးသွားတဲ့နေရာအနီးတစ်ဝိုက်ကိုအခြေပြုပြီးတော့ကျွန်တော်တို့တွေကဖြစ်နိုင်ဆုံးနီးစပ်ဆုံးလမ်းကြောင်းတွေနဲ့ရှာဖွေကြည့်တင်ရင်တော့ဟိုတွေ့နိုင်မယ်လို့တော့ကျွန်တော်တို့ကမျှော်လင့်ပါတယ်ခင်ဗျဟု
တ်ကဲ့ဘယ်နည်းလောက်ကြာနိုင်မလဲကိုထွန်းလောက်အောင်ခံမှန်းလို့ရမလားဥပမာရာသီဥတုအနေအထားတွေအရအချိန်တွေကပိုကြာသွားနိုင်စရာရှိသလားကိုထွန်းလောက်အောင်ဘယ်လိုသုံးသပ်ပါလဲရှင
်ဒီအချိန်ကတော့ကျွန်တော်တို့မှာတော့နည်းနည်းပြင်ညာမှုလေးတွေရှိနိုင်မယ်လို့ကျွန်တော်ထင်ပါတယ်အဓိကကကျွန်တော်တို့လမ်းပန်းဆက်သွယ်ရေးသွားရောက်တာတော်တော်လေးအခက်ခဲရှိလို့ဖြစ်ပါတယ်ခင်ဗျဒီကျွန်တော်တို့ပူတာဟိုကနေတဟောင်းတန်းကိုပုံမှန်သွားမယ်ဆိုတော့ကျွန်တော်12ရက်လမ်းလျှောက်ရပါတယ်။တဟောင်းတန်းကနေဒီကန့်တီကကျွန်တော်4ရက်လမ်းလျှောက်ရတယ်။စုစုပေါင်း16ရက်လမ်းလျှောက်ရပါတယ်ခင်ဗျ။ဒါအခုကရဟန်းရင်နဲ့သွားပြီးတော့ကယ်ဆယ်ဖို့အစီအစဉ်ဆောင်ရွက်နေတဲ့နေရာမှာလည်းရဟန်းရင်ကဖန်တန်းနေထိပဲကောင်းအောင်ပုံပြန်တန်းနိုင်ပါတယ်။ဖန်တန်းနေနဲ့တဟောင်းတန်းကြားမှာကလည်းဒီရာသီဥတုမျက်မျောဟာပြောင်းလဲမြန်ဆန်နေဒီပြန်တန်းရမယ်ဖြတ်ကျော်ရမယ်တောင်တန်းကြီးရဲ့မြစ်ပြာလည်းပြီးပတောင်းကျော်မြင်ပါတယ်။ဒီတောင်ရားတွေကလည်းချင်းမြောင်းတဲ့အတွက်ရဟန်းရင်ပြန်နှံ့ဖို့တော့မှကျွန်တော်တို့ကကျဲမှုလေးတွေလိုအပ်ချက်လေးတွေအများကြီးရှိပါတယ်ခင်ဗျ။ဟု
တ်ကဲ့။
ဒါပေမဲ့ဒီ True Foundation ကတော့လက်ရှိအတက်နိုင်ဆုံးတစ်ခေါင်းတည်းရဟန်းရင်နဲ့သူတို့အများဟိုတက်နိုင်မှလည်းကျွန်တော်တို့အများလုံးကယ်ဆယ်နိုင်မှဖြစ်တဲ့အတွက် True Foundation အနေနဲ့လည်းတစ်ခေါင်းတည်းရဟန်းရင်ပြန်နိုင်အောင်သူတို့ကြိုးစားနေတယ်လို့ကျွန်တော်ကြားသိထားပါတယ်ခင်ဗျ
။ဟုတ်ကဲ့။ဆိုတော့သူတို့နှစ်ဦးမှာဒီရိတ်ခါလုံလုံလောက်လောက်ပါသွားရဲ့လားရှင်
။အော်ဘာဒီတောင်းတက်မယ်ဆိုတဲ့အတွက်ပြင်ဆင်သွားတာကတော့ကျွန်တော်တို့ဒီရက်ကိုအတက်စီးမှန်းထားပြီးတော့နှစ်ရက်ကိုအတင်းစီးလို့ကျွန်တော်တို့ဒါမှန်းထားပါတယ်။အဲ့ဒီအတွက်ကျွန်တော်တပတ်စာဆိုပြီးတော့ကျွန်တော်ရိတ်ခါတို့တော့ကျွန်တော်အနည်းဆုံးသာသူတို့ဟိုအပူဆောင်းထားမယ်ဆိုပြီးတော့ကျွန်တော်တို့ပြောပြတာရှိပါတယ်ခင်ဗျ။ရှိတဲ့ဆိုတော့အခုလက်ရှိပျောက်ဆုံးနေရဲ့ရက်စီရဲ့သူတို့တောင်းတက်နေတဲ့စီးရှင်နေရဲ့နဲ့တွေ့ရင်တော့သူတို့ပါသွားတဲ့ရိတ်ခါကတော့တော်တော်လေးလက်ကျန်နေနေပါပြီ။ပုံမှန်မြန်မှန်းထားတဲ့စားတော့ကိုလျှော့ပြီးခြွေတာပြီးတော့စူဆောင်းစားမယ်ဆိုရင်တော့အခုချိန်နောက်ထိတော့သူတို့ရိတ်ခါလေးအရင်ပြင်နိုင်အောင်မယ်လို့တော့ကျွန်တော်ညွှန်မှန်းရပါတယ်။ဒီရေကတော့ကျွန်တော်တို့ပါသွားတဲ့ဟိုမိုးရေလည်းရရှိနိုင်တယ်လို့ဒီရေလေးကိုလည်းကျွန်တော်တို့ gas ကျန်နေတော့သူတို့တောက်ရည်အတွက်ကတော့ရနိုင်ပါတယ်ဗျကျွန်တော်စားဖို့ရိတ်ခါပဲနည်းနည်းလေးအခက်ခဲသူတို့ဖို့ကြုံနိုင်ပါတယ
်ဟုတ်ကဲ့ရာသီဥတုဒဏ်နဲ့ပတ်သက်လို့ရောဘယ်လိုပြောလို့ရမလဲဥမာရာသီဥတုစိုးစိုးဝါးဝါးသူတို့ကြုံနေရတဲ့အနေအထားမျိုးတွေရှိနိုင်ပါလား
ဟုတ်ကဲ့ရာသီဥတုခံနိုင်ရေးကတော့ပြင်းထန်တဲ့ရာသီဥတုတွေဖြစ်တဲ့အတွက်အေးဒဏ်လွန်ခဲ့တဲ့ဒေတာတွေဖြစ်တဲ့အတွက်ရာသီဥတုဒဏ်ကတော့သူတို့အနည်းနဲ့များတော့ခံစားရမှာဖြစ်ပါတယ်သူတို့ဒီမှာတော့အဝေးအစားနေဖို့စိတ်ဖို့ sleeping bag အဲ့ဒါတွေကတော့အပြည့်စုံတော့ပါသွားပါတယ်ခင်ဗျာအရာတွေကတော့သူတို့ကိုနဲ့မှကွာသူတို့စီမှာလက်ရှိဆက်လက်ရှိနေတဲ့ဆိုရင်တော့ဒီခိုက်တင်းတဲ့ယာရီဥစုကိုတော့ခံနိုင်ပြီးတော့သူတို့အိကကတော့ကျွန်တော်တောက်တဲ့သမားတွေရဲ့ဇွဲနဲ့စိတ်ကြပေါ့နော်ဟို20မိနစ်ဆောင်ရွက်မယ်ဆိုတဲ့စိတ်ကြလေးရှိမယ်ဆိုတော့ကျွန်တော်ကတော့သူတို့အသက်ရှင်နိုင်အောင်မယ်လို့တော့ညွှန်ပြချက်လေးထားပါရစေခင်ဗျ
ဟုတ်ကဲ့ကိုထွန်းလောင်ရေကျေးဇူးအများကြီးတင်ပါတယ်ရှင်